COVID-19 ကာကွယ်ဆေးတွေဟာကလင်းငယ်တွေနဲ့လူငယ်တွေအတွက်ဘေးကင်းမှုရှိမှရှိသိရဖို့အမေရိကန်ကသိပ္ပံပညာရှင်တွေစပြီးဆန်းသပ်နေပါပြီ။ Duke တက္ကသိုလ်က ဆန်းသပ်ခန်းထဲမှာ Pfizer ရဲ့ COVID-19 ကာကွယ်ဆေးကိုအသက်9နှစ်အရွယ်အမွှာကလေးနှစ်ယောက်ကိုဆန်းသပ်ထိုးနိုင်ခဲ့ပါတယ်။
It was exciting, but also a bit nerve-wracking and
ဆေးထိုးမယ်ဆိုတော့အစာပိုင်းမှာကြောက်ပြီမယ်လေဆေးထိုးပြီးသွားတော့အဆင်ပြေပါလေဆို Pfizer ရဲ့ COVID-19 ကာကွယ်ဆေးဆန်းသပ်ထိုးနိုင်ခံခဲ့သူအသက်9နှစ်အရွယ်မိန်းကလေးငယ်ကပြောခဲ့တာပါ COVID-19 ကာကွယ်ဆေးကိုကလေးတွေနဲ့လူငယ်တွေမှာဘေးကင်းကင်းနဲ့အသုံးပြုနိုင်မလားဆိုတာကိုအမေရိကန်မှာရောတခြားနိုင်ငံတွေမှာပါဆန်းသပ်နေကြပါပြီ အမေရိကန်မှာတော့ Pfizer နဲ့ Moderna ရဲ့ COVID-19 ကာကွယ်ဆေးကိုကလေးတွေနဲ့ဆန်းသပ်နေပြီးအသက်12နှစ်နဲ့အထက်ကလေးတွေမှာဆန်းသပ်တွေ့ရှိချက်တွေမကြာခင်ထွက်လာမယ်လို့ခန့်မှန်းထားကြပါတယ်။ Pfizer ရဲ့ COVID-19 ကာကွယ်ဆေးကိုအသက်16နှစ်ကစလို့အသုံးပြုခွင့်ပေးထားပြီးဖြစ်ပြီး Moderna ကိုတော့အသက်18နှစ်နဲ့အထက်အသုံးပြုခွင့်ပေးထားပါတယ်။ကလေးငယ်တွေမှာအသုံးပြုရမယ့်ဆေးပမာဏကွဲပြားနိုင်ပါတယ်။ Pfizer နဲ့ Moderna နှစ်ခုစလုံးကအသက်6လအရွယ်ကလေးငယ်တွေကိုပါကာကွယ်ဆေးထိုးနိုင်ရေးဥတီကျိုးပန်းနေပြီးကလေးငယ်တွေအတွက်အသုံးပြုရမယ့်ဆေးပမာဏသိရှိနိုင်ဖို့လဲဆန်းသပ်နေကြပါတယ်။ဗြိတိန်မှာတော့ပြီးခဲ့တဲ့လကစလို့ AstraZeneca ကအသက6နှစ်ကနေ18နှစ်ကြာကလေးတွေနဲ့စပြီးလေ့လာနေပါတယ်။ဂျွန်ဆန်ဂျွန်ဆန်ကလည်းကလေးငယ်တွေနဲ့ဆန်းသပ်နိုင်ဖို့စီစဉ်နေပါတယ်။ တရုတ်မှာတော့ဆီနိုဗက်ကသူ့ရဲ့ COVID-19 ကာကွယ်ဆေးဟာအသက်3နှစ်အရွယ်ကလေးငယ်တွေအထိဘေးကင်းကြောင်းအထောက်အထားတွေကိုတရုတ်အာဏာပိုင်တွေထံတင်ပြထားပြီးဖြစ်ကြောင်းမကြာခင်ကကြေညာထားပါတယ်ရှင်။